တော်ရရှင်နေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFI တော်ရရှင်တွေပေးပို့လိုက်တဲ့စာနဲ့ရင်ဖွင့်တံတွေတင်ပြရမယ့်အလှရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ပဲခူးတိုင်းနောက်ချမ်းမင်းလာဘက်မှာအင်းလီလန်ကိုဒေသခံတွေစုဖွဲ့ထားတဲ့အဖွဲ့နဲ့လှုပ်ခွင့်ရမယ်ဆိုရင်ဒေသခံတွေအတွက်ကုန်စည်နှုံးသက်သာနိုင်မယ့်အကြောင်းပြောပြတာကိုနားဆင်ကြည့်ပါခင်ဗျာ
မင်းလာမျိုးနဲ့မိုးညိုမျိုးနဲ့အုတ်ဖို့မျိုးနဲ့အဲဒီမျိုးသုံးမျိုးမှာအင်းနေဒေလန်မိနစ်တော့တော့96စိမ့်နဲ့3000ဒီနှစ်က130ကျန်ကြီးလောက်တာဘူးကျန်ဆိုင်ဆွဲကြတဲ့အတွက်လေစိမ့်900ဖြစ်သွားတယ်အဲ့လို900ဖြစ်သွားတော့ဆွဲသွားတဲ့လူကမနစ်နိုင်ဘူးအင်းတစ်ခုရဲ့ဖွဲ့စည်းပုံမှာလက်သက်တွေအများကြီးပါတယ်အဲ့ဒီလက်သက်တွေကိုကုန်ကြတဲ့ငွေအမောက်ပေါ်လိုက်ပြီးတော့ပြုတ်ပြန်ရောင်းတာဒီကမှလက်သက်ကလေးတွေပဲဝဲလုစားနိုင်တဲ့လူတွေရှိတယ်လေမိနစ်တော့လက်သက်တစ်ခုကကျေရင်ကြရတဲ့ဆိုရင်အခုဆိုရင်350လောက်ဖြစ်သွားပြီတကယ်တမ်းဆွဲခဲ့တဲ့အင်းတကြီးတို့ခေါင်းဆောင်တဲ့လူကဘာမှနင့်လာတာမရှိဘူးဒေတာလူရဲ့နင့်လာအဲ့ဒီအင်းရည်ပြင်ကမိုင်အနည်းဆုံး9မိုင်ပတ်လည်လောက်ပေါ်မှာရွာတွေရှိတယ်အဲ့ရွာတွေကနေပြီးတော့ငားရှာမယ်ပစုံထောင်မယ်ဆိုရင်ပိုက်လေတစ်စီးကိုတရာတီအတွက်ကိုတသိန်းကိုပေးရတော့မယ်ပစုံလေးကြီးကိုမြုံနဲ့ထောင်းတဲ့လူကလည်းပဲအဲ့လိုပဲတသိန်းပဲအဲ့နောက်ဆုံးအဆင့်ကဒေတာမှာမရှိတဲ့လူတွေပဲဒီဒုက္ခကိုခံရတာအဲ့ဒီဒေတာကလူတွေတုံးဆွဲခွင့်ရအောင်အစိုးရရဲ့ကျိုးပြီးတော့ဖွဲ့စည်းပုံလေးတွေအတင်းဖွဲ့တွေဖွဲ့တယ်လူကြီး150ကျော်တော့ပါတယ်အဲ့လိုဖွဲ့တွေဖွဲ့ပြီးတော့အဲ့အင်းတွေကိုသွေးဖို့တော့ကိုတောင်းတယ်ဝင်ကြီးကအဲ့လိုပေးလို့မရဘူးရဲ့စနစ်အရာလေလံမဲ့ဝင်ဆွဲပါလို့ပြောတယ်ငွေပမာဏမှာမရှင်နိုင်ဘူးလေအဲ့တော့တယောက်သမားပဲနိုင်တယ်အများကပဲရှုံးတယ
်ရန်ကုန်တိုင်းသုံးခွားမြို့နယ်မှာအစိုးရလုပ်ငန်းတွေကိုကန်ထရက်ယူထားတဲ့ကုမ္ပဏီတစ်ခုကသူပြန်ပြီးငှားတဲ့ရင်တွေအတွက်ငွေချေမပေးလို့ရင်ပိုင်ရှင်တွေအခက်အခဲဖြစ်နေတဲ့အကြောင်းကိုလည်းအခုလိုကြားရပါတယ်
ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ကနေစီမံကိန်းတရအနေနဲ့လေကျေးရွာဒေသလိုက်ပေါ့နော်ပုံပြိုးရေးဆိုတဲ့စီမံကိန်းနဲ့ကျွန်တော်တို့သုံးဝမြို့မှာဗျာကျေးရွာတွေမှာလိုက်ပြီးလမ်းခင်းနေပဓာစောက်ကြတယ်ပေါ့နော်အဲ့ဒါတွေကိုဒီစွတ်တော်ကိုယ်စားလှယ်ကနေတာဝန်ယူပြီးတော့ခေါ်လာပြီးတော့ထိုက်စင်ကုမ္ပဏီပေါ့အဲ့ကုမ္ပဏီကနေပြီးတော့ဥဆောင်ပြီးတော့ဒီအားနေပြီးအလုပ်လုပ်တာပေါ့ဒီလမ်းခင်းတဲ့ကိစ္စအဲ့မှာလွတ်တော်ကိုယ်စားလှယ်တွေရောထွေအုပ်တွေအုပ်ချုပ်ရေးပိုင်းတွေပါတာပေါ့နော်လမ်းကုမ္ပဏီတွေဒီဒေသမှာရှိတဲ့ကားတွေကိုငှားတယ်ဗျကားသွားပြန်တစ်ခေါက်ကိုတသိန်းနဲ့ပထမတော့ကတော့200,000လောက်တော့သူပုံမှန်ပေးတယ်နောက်ပိုင်းကျတော့စိုက်ထုတ်တာပါစိုက်ထုတ်တာပါသူတို့ပြင်ရှင်းပေးပါမယ်ဆိုပြီးတော့လောက်တော့အဲ့ဒါကိုတောင်းတဲ့ခါကျတော့လွတ်တော်ကိုယ်စားလှယ်ဦးနေဝင်ကသူတောင်းဝင်ယူပါတယ်ဆိုပြီးတော့ပြောတယ်တကယ်တကယ်ကျတော့မရဘူးကုမ္ပဏီကိုဘောင်ရှာတင်နဲ့သွားတောင်းတယ်ကုမ္ပဏီကလည်းစိုင်းမုတ်ချိန်ပြီးတော့ပိတ်ထားတယ်ပထမကျတော့ကတော့တိုင်ညာတိုင်ဆိုပြီးလှုပ်လာအဲ့လိုမျိုးတ
ွေ AR တိုင်းပသိမ်မြို့နယ်တွေကရဲဘက်စခန်းတစ်ခုမှာအကျဉ်းသားတွေကိုနေ့စဉ်ရက်ဆက်အလုပ်ကျန်းခိုင်းနေတဲ့အကြောင်းကိုလည်းအခုလိုပြောပြလာပါတယ
်ပသိမ်ကနေမိုင်းဆယ်ပဲဝေးတယ်ပေါင်းလာလမ်းကုန်တောက်ထုတ်လို့ရစခန်းလို့တည်ထားတာကြီးပသိမ်ဟောင်းကအုပ်ချုပ်ထားတာအဲ့မှာစေးဘူးကြီးဆိုပြီးတော့နှစ်ပွင့်တင်ထားတဲ့စေးဝါကျွမ်းကျင်ပေါ့နော်သူကအဲ့အစီအမံရှိတယ်ဘာမှလည်းနားမလဲပါဘူးပြောမယ်ဆိုတော့ကျမကြီးဝီးကနာကြီးခန့်ထားတဲ့ပုံစံမျိုးနဲ့သူကလုံနေတဲ့ပုံစံကျဉ်းသားတွေကဘာယောဂါပဲဖြစ်ဖြစ်ပါရာစီတမောနဲ့ဗာမီတုံလည်းရတာနောက်ပြီးတော့သူတို့ရပင်လို့ဖြစ်တော့မှသာထောင်မြန်ဖို့ထောင်ရောက်ပြီးတပတ်မပြေပေးတာများတယ်မို့ဒီမဲ့ဆိုတော့ကြောက်ဆန်းရတယ်ချော်လဲတယ်ကိုဲတယ်ပြေးတယ်ပေါ့နောက်အဲဒီကြောက်ခံထိုးနေတယ်မတော့ပြုတ်ကြတာအဲဒီဘောကနေပြုတ်ကြတဲ့ခါကျတော့ရိုးကျိုးရတယ်လို့ပတိန်ထောင်ပို့လိုက်တော့ပြောတယ်ဒါပေမဲ့အဲကောင်လေးကဦးထောင်လွတ်သွားတဲ့ခါမှာညီမလေးလုံးမစားနိုင်တော့တော့ကျွန်တော်ပြောချင်တာကတော့ဗျာညီနာတွေကစနေတင်းမှုတွေလည်းနားရတာမဟုတ်ဘူးသွားလုံနေရတာပါအဲရွာတဲ့လူတွေကညီနာတွေကတနာလို့မဟုတ်ဘူးပဲဘူးပေးမှလာ900တို့ဘာလို့အဲ့လိုမျိုးတွေရတာလဲထောင်ပိုင်းကြီးနဲ့ရင်းနှီးတယ်ဆိုရဲလူတွေရောက်လာတယ်အဲရဲသူနဲ့သူနေပြီးတော့ကျန်တဲ့ကျင်းသားတွေကိုသူကကျွန်တော်မျိုးခိုင်းတာပြီးပါရရှိရဲ့။နောက်သူတို့ကျတော့ပောက်စားမွေးရင်နေတယ်။ကျန်တဲ့ကျင်းသားတွေကတခုမှမပြီးဆိုရင်လည်းချီချင်းရိုက်ရဲတောက်ထည့်တယ်။သူတို့အဲ့လိုမျိုးပဲသူတို့လောက်တာတွေကျတော့ဖုံးကွယ်လာတယ်ပေါ့။ဘာမှမပြောဘဲနဲ့မတိကျအောင်ဆောင်နေတဲ့အစိတ်ပိုင်းကြီးရှိတယ်။အ
ဲ့ဒီအေရောက်တိုင်းမှာပဲဒေးဒီယက်မြို့နယ်မှာတော့အခုလိုစဘာစဆိုင်တဲ့အချိန်မှာခရီးတွေကြပြီးဖြက်စီးလို့တက်ဆိုင်ရန်ကထိန်းချုပ်ပေးဖို့တောင်းဆိုတာကိုလည်းအခုလိုကြားရပါတယ
်။ဒေးဒီယက်မြို့ဆိုရင်လေအေကဟာ3,000-5,000လောက်ရှိရှိချောင်းချောင်းနေတဲ့မှာခရီးတွေပြီးဆိုမကြဘူးဒါကုန်းပေါ်ရောက်လာတယ်ကုန်းပေါ်မှာဒီမျိုးဥချတယ်တစ်လနှစ်လအတွင်းမှာတော့ဒီကောင်းတွေကကြီးကြီးဖြစ်လာတာပဲသူတက်လာပြီးတော့ဥဥတယ်တတိယနေပြီးတော့စပြီးပြန်ပွားလာတာဟုတ်အရွယ်စားလပိတ်ပကံလုံးတော့စဘာပင်ကိုဖြတ်နေတာတိတိလည်းဖြတ်တာပဲကြီးကြီးလည်းဖြတ်တာပဲစဘာပင်ရဲ့တစ်လခွဲလောက်ထိကိုသူတို့ကဖြတ်နိုင်တယ်ခင်ဗျခရီးရောက်တဲ့နေရာတွေကမျိုးသမားချလို့ကိုမရဘူးကျော်3-4ရာလောက်ကျုံတင်ဘက်မှာလည်းရှိတယ်ဒီဘက်ဆိုလို့ရှိရင်အင်ဒူဘက်လည်းရှိတယ်အဓိကပြဿနာရဲ့မျိုးပွားနှုံးပြန့်နှံ့နှုံးပြီးချောင်းချောင်းတွေဖြစ်တဲ့အတွက်အဲ့ဒီချောင်းချောင်းတွေကိုစီမံချက်အနေနဲ့မလုပ်ရင်ပြန်ပွားနှုံးရရန်ကျဲနေဦးမှာပဲ
တခါချင်းပြည်နယ်ဘက်ကစာတစောင်းတင်ပြပါမယ်မင်းတပ်မြို့မှာလျှက်စစ်မီတာကို တဆန်ရထာတာကခမန်းကြီးနဲ့တွက်ပြီးကောက်ယူနေလို့ဒေသခံတွေဝန်ထုပ်ဝန်ပိုးဖြစ်နေတဲ့အကြောင်း RFA ကိုပြောပြတာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။ရှင်းပြနေတဲ့မင်းသားမှာအနောက်ရက်ွက်ရဲ့အရှိတင်ရက်ွက်ရဲ့ဆံပြရက်ွက်ရဲ့ဒေးကူရရှိရဲ့အနောက်ရက်ွက်နဲ့ဆံပြရက်ွက်ကြုံနေရတဲ့အနေအထားပေါ့နော်။အခုအင်ဂျီတော်တော်များများတော့မီတာဒီမထပ်ဖက်နဲ့အဲ့လိုမှန်းမှန်းပြီးလုပ်နေတာကြတော့တို့တောင်းခံလာရဲ့ unit တွေနဲ့တကယ်တမ်းမီတာပေါက်မှာကျနေတဲ့ unit တွေနဲ့လုံးဝကွာနေတာ။ပုံမှန်ကပထမ100ဆိုလို့ရှိရင်35တန်းကောက်တယ်ဒုတိယ100ဆိုရင်40နဲ့ကောက်တယ်အဲ့ဒီ100ရဲ့နောက်ပိုင်းဟာကျတော့50နဲ့ဖြတ်တာအရင်တော့ကတော့100 unit ဒီအရာသုံးတယ်ဆိုရင်သူက20လောက်ပဲကောက်တဲ့ခါကျတော့80နဲ့အဲ့လိုမျိုးတွူလာတဲ့ခါကျတော့နောက်ပိုင်းထောင်ချီပြီးကျလာခါသူကဘလို့ပြန်ကောက်လဲဆိုတော့50လောက်ကျတဲ့အိမ်ကို200လောက်ကောက်တယ်ဆိုတော့ဒီလောက်18000လို့မျိုးအဲ့လိုမျိုးယူပြန်ကောက်နေတာပေါ့နော်ဝန်ထမ်းကလည်းပုံမှန်မီတာမဖတ်ဘူးပေါ့နော်မဖတ်တဲ့အပြင်ကိုသူတို့မီတာဒီမှာရေးရမယ်ဒီစားရတဲ့ကိုလည်းပုံမှန်မဖြစ်အောင်အဲ့တည်းလူလူကလည်းပြန်မစစ်သေးနိုင်အောင်ဒီတာယူနဲ့30ယူနဲ့ပုံလဲဒီတာဘေးကိုလည်းသူတို့ခမန်းကျင်နဲ့ကောက်နေတာပေါ့နော်အဲ့တည်းအိမ်သုံးနေယူဝဲအခုယူနစ်က35ကျပ်မကတော့ဘဲနဲ့တင်ထားတဲ့ယူနစ်တွေနဲ့ပေါင်းပြီးတော့လုပ်ငန်းသုံးပုံစံမျိုးဖြတ်ခံနေရတာပေါ့နော်ယူနစ်တွေက
ဒီတစ်ပတ်သောရရှင်ပေးစာကဏ္ဍကိုဒီစာနဲ့ပဲနှုတ်ဆက်ပြရစေအခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူအဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့မယ်ဆိုရင် BURMESE burmist@rfa.org ဆိုတဲ့အီးမေးလ်ကိုဖိတ်ပို့ရင်အမြန်ဆုံးရောက်ပါတယ်။ဒါအပြင်ရန်ကုန် RFA ရုံးဖုန်းနံပါတ်တွေဖြစ်ကြတဲ့96551နဲ့964059တို့ကိုလည်းဆက်သွယ်ပြီးပြောနိုင်ပါတယ်။တော်ရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။